Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဇူလိုင်လ30ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်နေပါပါရှင်။ကျမနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူသင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမရှင်ကျမတင်ကြီးထိုက်ပါ။ရုရှားနိုင်ငံတွင်ကအမေရိကန်တာဝန်ထမ်း800နီးပါးရှော့ပစ်ဖို့ရုရှားသမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျူရောအရာရှိချုပ်အဖြစ်မရိန်းတပ်ဖွဲ့ရဲ့ဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီဒီကနေ့ဂျန်တစ်စာကျင်းဆိုလိုက်ပါပြီ။မြောက်ကိုရီးယားရဲ့တိုက်ချင်းပြတ်ဒုံးကျည်ဆက်သမှုနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေဆွေးနွေးကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။မနေ့ညနေပိုင်းကရန်ကုန်နိုင်ငံကလေးစိတ်မှဖန်စီခံခဲ့ရတဲ့မြန်မာနောင်သတင်းဌာနအက်ဒီတာချုပ်ဦးစွေဝင်းဟာဒီကနေ့မှာတော့အမခန့်နဲ့ပြန်လို့လာပါပြီ။
မမဒါဒီတရားမဝင်ဖွဲ့စည်းဖြစ်တဲ့အတွက်ဖြစ်သိမ်းမှုအမိန်နဲ့ထွက်သွားပြီးပြီ။နောက်ဆုံးဇူလိုင်15မှာဖိုင်မှုတွေပါဖြစ်သိမ်းမှုဒီအခြေအနေရောက်သွားတဲ့အချိန်မှာဒီမှုဒီဆက်လက်စစ်ဆေးရန်ကိုမလိုလောက်တော့ရှင်းလင်းတယ်မှုဖြစ်ပါတယ်။အမှုကတော့ဒါ
ကိုဆွေဝင်းရဲ့ရှင်နေဦးခင်မောင်မြင့်ပြောတော်တာပါအပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါအရေးအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတဲ့တည်ရင်မြန်မာနိုင်ငံသားတွေဟာနေဆက်ကိုဖြတ်ပြီးတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကဆေးရုံမှာတုတ်ကွေးကာကွယ်ဆေးတွေထိုးနှံကြတဲ့တည်ရင်ကမ္ဘာပေါ်ကလူပေါင်း68သန်းလောက်ခန်းစားနေရတဲ့ dementia ကိုမဉဏ်ချိုးရင်းနဲ့ယောဂါကိုအမြန်ကုသပေးနိုင်တော့မယ့်အလားအလာတွေကိုသင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနာရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတ်တင်ကြီးထိုင်တဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင
်။ရုရှားနိုင်ငံတွင်ကအမေရိကန်တန်ဝင်တန်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်အစိုးရကိုပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုတစ်တွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ရုရှားဆိုရဘက်ကအမေရိကန်အပေါ်နောက်ထပ်လက်ထုတ်ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့ရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်။ရုရှားသမ္မတအနေနဲ့မလိုအပ်ဖဲအကြောင်းမဲ့တက်တက်လှုပ်လိုက်တဲ့စိတ်မကောင်းစရာကိစ္စရဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီကိစ္စကိုတုံ့ပြန်ဖို့ဆန်းစစ်နေတယ်လို့ပြောဆိုပါတယ်။အမေရိကန်လွှတ်တော်ကအီရန်မြောက်ကိုရီးယားတို့အပါအဝင်ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုကနိုင်ငံတကာဆက်ဆံရေးမှာအမေရိကန်တို့ရဲ့အလိုအမင်းရန်လိုမှုကိုပြသလိုက်တာလို့လဲရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးပြီးခဲ့တဲ့တောက်ကြနေ့မှာပဲတံပြန်ဆောင်ရွက်မဲ့အကြောင်းပထမဆုံးအချိန်ကြေညာခဲ့ပါတယ်။ရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်တွေနဲ့ရုံးလုံငန်းဆိုင်ရာဝန်ထမ်းအရေးအတွက်ကိုအမေရိကန်မှာရှိတဲ့ရုရှားဝန်ထမ်းအရေးအတွက်နဲ့အတူတူဖြစ်သွားအောင်လျှော့ချဖို့ရုရှားနိုင်ငံခြားရေးဌာနကအဆိုပြုခဲ့တာပါ။ရုရှားနိုင်ငံတွင်းအမေရိကန်တန်ဝန်ထမ်း455ယောက်ထိရောက်အောင်အဂုလာကုန်ပိုင်းမှာအပိတရှုတ်ချဖို့လဲရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်။ဒီလိုလက်တုံ့ပြန်ဆောင်ရွက်မှုကိုအစိုးရကလုပ်ရမှာလို့လဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့အမြင်ကိုမနေ့တနင်္ဂနွေနေ့မှာ ABC သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်
။ American Marine တပ်ဖွဲ့ကအငြင်းစားပုတ်ကြီး John Kelly ဒီကနေ့တနင်္လာနေ့မှာ American သမ္မတ Imperial အရာရှိချုပ်အဖြစ်ကျင်းသစ္စာကျင်းဆိုပါတယ်။အင်ဂျီရိုအရာရှိချုပ်ဖြစ်ကနေနှုတ်ထွက်သွားတဲ့ Rice Prebus နေရာမှာအသက်68နှစ်အရွယ်အမိမြေလွန်ကြိုရေးဝန်ကြီး John Kelly ကိုအစာထိုးခန့်လိုက်တာပါဒီကိစ္စနဲ့ပတ်သက်လို့ John Kelly ကိုသမ္မတ Trump သိရှိတာသိမကြသေးပေမဲ့လို့အမိမြေလွန်ကြိုရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလအတွင်းတရားမဝင်ရွှေ့ပြောင်းနေပေါ်ပြည့်ပြည့်စုံစုံကင်တွေခဲ့တဲ့ John Kelly ကိုသမ္မတ Trump ကသဘောကျနေခဲ့တာပါ John Kelly ဟာ American စစ်တပ်ရဲ့အစင်းမြင့်ယာရုကိုရယူထားစဉ်ကာလအတွင်းတားဖြစ်သူကပြည်ပွားတိုက်ပွဲတစ်ခုမှာကြာဆုံးခဲ့တာကြောင့်ရင်းသွေးဆုံးရှုံးခဲ့ရတဲ့ American စစ်တပ်ရဲ့အစစ်မြင့်ဆုံးတာဝန်ရှိသူဖြစ်လာခဲ့ပါတယ်။ Marine တပ်ဖွဲ့ဝင်တားဖြစ်သူ Robert က2010ပြည်နှစ်မှာ Afghan မှာမီးမြှုပ်မိုင်းထိပြီးတော့ကြာဆုံးခဲ့တာပါ။ပြီးခဲ့တဲ့မေလအောက်မေပြည်နေ့မှာတော့က John Kelly ဟာ Arlington အမျိုးသားစစ်သင်းကျိုင်းမှာတားဖြစ်သူကိုမြုပ်နှံထားတဲ့အုပ်ဂူကိုသမ္မတ Trump ကိုပြသခဲ့ပါသေးတယ်။သမ္မတ Trump ရဲ့သမ္မတတန်းအစပိုင်းမှာသမ္မတ Imperial ဝန်ထမ်းတွေကြားအချင်းချင်းမသိမ်းမြတ်မှုတွေရှိခဲ့ပြီးဒီထက်ကအများပြားကတော့အကြောင်းမျိုးမျိုးပြပြီးတော့ယာရုကနေနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြဘဲဒင်းတပ်ဒုံးကျည်စမ်းသပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချိန်တနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနာရီနီးပါးကြာဆွေးနွေးခဲ့ကြပါတယ်။မ မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်၊ဂျပန်၊တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့တိုက်ရိုက်ချင်းချောက်မှုဖြစ်တဲ့ဆိုရာကိုနှစ်နိုင်ငံကောင်းဆောင်တွေသဘောတူခဲ့ကြပြီးတန်တမာရေးအရာရောစီးပွားရေးအရာပါပို့ပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့အမေရိကန်သမ္မတအင်ပီရိုကြီးညာချက်ကဖော်ပြပါတယ်။နောက်ထပ်အရေးယူဆောင်ရွက်ရမယ်ဆိုရာကိုနှစ်ဖက်တို့သဘောတူခဲ့ကြတယ်လို့လည်းဂျပန်ဝန်ကြီးချုပ်အာဘေကသတင်းထောက်တီကိုပြောပါတယ်။အလိုက်ရဲ့ယူထားတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ထံကိုလည်းအမေရိကန်သမ္မတထရန့်ကဖုံးခေါ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်ရေးစနစ်တွေတိုးတက်ခိုင်မာရေးနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုကနေပြည်သူတွေလုံခြုံပေးကင်းရေးဂျပန်နဲ့အမေရိကန်တို့တွန်းမြေဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောပါတယ်။စစ်ရေးအင်အားတောင့်တင်းမှုကိုပြသတဲ့အနေနဲ့အမေရိကန်ဘုံးကျဲလီရင်တွေကိုရီးယားကျွန်းဆွယ်ပေါ်မှာပြန်တန်းခဲ့ကြသလိုအမေရိကန်ဒုတိယသမ္မတမိုက်ဘန့်စ်ကလည်းမြောက်ကိုရီးယားကိုတုံ့ပြန်ဖို့အမေရိကန်ဘက်မှနီလန်ပေါင်းစုံအဆင့်သက်ရှိတယ်လို့မနစ်တင်းကရင်ကပြောဆိုသွားပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ရေးဆွဲမဲ့တိုင်းပြည်ပြည်ပလွှတ်တော်ဖွဲ့စည်းရေးအတွက်တင်းကရင်ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေကတိုင်းပြည်ပြည်ပလွှတ်တော်ကိုမဲပေးခဲ့ကြတယ်လို့လည်းသူကဆိုပါတယ်။နိုင်ငံတွေကတချို့ပြည်နယ်တွေမှာမဲဆန္ဒရှင်တွေဟာပြည်သူစစ်တွေရဲ့ဒီစည်းစံတွေကိုအန်တုပြီးတော့မဲပေးခဲ့ကြသလိုမြစ်တွေတောင်တွေကိုဖျက်ပြီးတော့ဒီလိုတော့အတွက်မဲပေးခဲ့ကြပါတယ်အတိုက်ခံတွေကတော့လူလူထောက်ခံမှုမရှိတဲ့ဒီရွေးကောက်ပွဲကနေဆိုရှယ်လစ်အာဏာရှင်စနစ်ထွက်ပေါ်လာမှဖြစ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုလည်းရွေးကောက်ပွဲကိုတပိတ်မှောက်ဖို့တောင်းဆိုခဲ့ကြပါတယ်မြို့တော်ကရာကက်စ်ကမဲယုံဒါဇင်ပေါင်းများစွာမှာတော့မဲပေးသူတွေမရှိခဲ့ကြပါဘူးဒီရွေးကောက်ပွဲဟာဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ကျမကိုယ်ဖန်တီးပိုင်ခွင့်ကိုထိခိုက်စေခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟေတာနျူရက်ကပြောရတယ်။ဒါပြင်ဗင်နီဇွဲလားနိုင်ငံမှာအာဏာရှင်စနစ်ဖြစ်ပေါ်လာဖို့အတွက်လှုံ့ဆော်ခဲ့တဲ့သူတွေကိုအ мян ဆုံးနဲ့အပြင်းထန်ဆုံးအရေးယူသွားမှာဖြစ်တယ်လို့သူကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေးလီကလည်းမာဒူရိုရဲ့အတိတ်အတုအယောင်ရွေးကောက်ပွဲအာဏာရှင်စနစ်ကိုဥတီစေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်အစိုးရကိုလက်ခံမှာမဟုတ်ဘဲဗင်နီဇွဲလားပြည်သူနဲ့ဒီမိုကရေစီစနစ်အောင်မြင်ပါစေလို့ပြောကြားလိုက်ပါတယ်။အမေရိကန်အစိုးရကတော့သမ္မတမာဒူရိုအစိုးရအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တချို့ကိုစီးပွားရေးပိတ်ဆို့တံခတ်ထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 985နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအီရတ်တန်ယုံကိုအသေးခံဘုံးခွဲသမား၄ဦးဒီကနေ့တနင်္လာနေ့မှာတိုက်ခိုက်ခဲ့ပါတယ်။ကာဘူးမြို့တော်ကအီရတ်တန်ယုံတိုက်ခိုက်ခံရမှုက၄နိုင်နီးပါးကြာမြင့်ခဲ့ပြီးတဲ့နောက်မှာပြီးဆုံးသွားပြီလို့အာဖဂန်ပြည်ထရေးဝန်ကြီးဌာနကအတည်ပြုပါတယ်။တိုက်ခိုက်သူ၃ဦးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရရှိတဲ့အကြောင်းနဲ့တန်ယုံဝန်ထမ်းတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကသူတို့ရဲ့သတင်းဌာန ECMET သတင်းအေဂျင်စီကနေတဆင့်ပြောဆိုပါရယ်အသေးခံဘုံးခွဲသမားတဦးကအဝင်းဂိတ်တကားကြီးကိုဖောက်ခွဲလိုက်ပြီးတဲ့နောက်တခြားတိုက်ခိုက်သူတွေကိုတန်ယုံဝင်အတွင်းဝင်ဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါရယ်ဒီနေ့အတွင်းကာဘူးမြို့တော်မှာစစ်သွေးကြော်ရဲ့တိုက်ခိုက်မှုကြောင့်အရသာအများအပြားသေဆုံးခဲ့ရပြီးဖြစ်ပါတယ်2019ခုနှစ်ပထမ6လတာကာလအတွင်းအာဖဂန်နိုင်ငံမှာလက်နက်ကင်ပရိပခတွေအတွင်းသေဆုံးသူ1600ကျော်တဲ့က20ရာခိုင်နှုန်းကမြို့တော်ကာဘူးမှာဖြစ်ပျက်ခဲ့တာလို့ကုလသမဂ္ဂရဲ့အစိုးရခန်းစာတစောင်းကဖော်ပြပါတယ်ရှင်
။ဩစတြေးလျနိုင်ငံမှာလေယာဉ်စင်းကိုဖောက်ခွဲဖျက်ဆီးတိုက်ခိုက်မဲ့အစီအစဉ်ကိုအနာပိုင်းကဓာတ်ဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ဝန်ကလေစိတ်တွေမှာခီးဆောင် A တွေကိုအသေးစိတ်စစ်ဆေးမှုတွေလုပ်ပြီးတော့လုံခြုံရေးတိုးမြှင့်ထားပါတယ်။အစ္စလာမ်စိုးရိမ်တွေကဒီလေရင်ခီးတဲ့တွေကိုအစိမ့်ငွေတွေအသားချိတ်ဆက်လို့ပုံဖြတ်ထားတဲ့လက်လုပ်ပုံးနဲ့တိုက်ခိုက်ဖို့စီစဉ်နေတယ်လို့ဩစတြေးလျသတင်းစာတစောင်းကပြောကြားခြင်းနဲ့ပတ်သက်ပြီးဝန်ကြီးချုပ်မက်ကွန်တာဘူးကဒီနယ်ဇယ်လန်ဂျိုရီဝန်ကြီးပီတာဒက်တန်တို့ကမှတ်ချက်ပေးပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်ဆစ်ဒနီမြို့မှာစနေနေ့ကဝင်ရောက်စီးနှင်းမှုအတင်လက်ပနွန်နွေဘွားဩစတြေးလျနိုင်ငံသားတားဖာ၄ဦးကိုဖမ်းဆီးလိုက်ပါတယ်ဒါပေမဲ့သူတို့ကအခုချိန်ထိတော့စွဲချက်မတင်သေးပါဘူးတိုက်ခိုက်ဖို့ကြံစည်တဲ့သူတွေဟာပုံမှန်လူလို့ဆင်မဟုတ်တဲ့ဘုံကိုပြုတ်လုပ်နေပြီးအဲ့ဒီဘုံကလူတွေသေးအောင်ဒါမှမဟုတ်မေ့သွားအောင် အစိမ့်တန်းငွေတွေထုတ်နိုင်ွယ်ရှိတယ်လို့ဩစတြေးလျသတင်းစာကတော့အမည်မဖော်တဲ့သတင်းရင်းမြစ်တွေကိုကူးကပ်ပြီးရေးသားထားပါတယ်။စစ်တီမျိုးကသဒေးလီတယ်လီဂရက်သတင်းစာကတော့ဖောက်ခွဲရေးသမားတွေဟာရေပေါ်စာတွေနဲ့ဘုံလုံးပြီးအထက်ကဖောက်ခွဲရေးပစ္စည်းတွေကိုတော့အသားချိတ်ဆက်လို့မိဖို့ကြောင့်သုံးပစ္စည်းတွေကိုအသုံးပြုဖို့စီစဉ်နေတာဖြစ်တယ်လို့ဖော်ပြပါတယ်။ရဲစဲဖွဲ့ကနေ9ခုကိုစနေနေ့ကဝင်ရောက်စီးနင်းခဲ့ပြီးဝက်ဟုကြောင့်လုပ်တဲ့နေရာမှာ၃နဲ့အသားချိတ်ဆက်ကိုတင်းစီဖယ်ရှားခဲ့တယ်လို့အဲဒီသတင်းစာကပြောပါတယ်။တိုက်ခိုက်ဖို့အစီအစဉ်ထဲမှာအဲဒီပစ္စည်းကိုလက်ဆွဲအိတ်ထဲထည့်ပြီးတော့စနေနေ့ကနေအရှိအလေဘင်းကိုသွားတဲ့လေယာဉ်ပေါ်ကိုကူးတက်သွားဖို့ဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။
ဗီယက်နမ်တက်ချလှုပ်ရှားသူ၄ဦးကိုရဲကဖမ်းပါတယ်။ဗီယက်နမ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီကဝေဖန်တာတွေကိုဆက်ဆက်ထိမခံနိုင်ဖြစ်လာတာကိုအခုဖမ်းဆီးမှုတွေကတက်တေပြနေတာလို့လဲဝေဖန်သူတို့ကပြောပါတယ်။အစိုးရဖြုတ်ချရေးရည်ရွယ်ဆောင်ရွက်မှုတွေနဲ့ပတ်သက်တဲ့ဆိုတဲ့စွဲချက်နဲ့တက်ချလှုပ်ရှားသူတွေကိုဖမ်းဆီးတာဖြစ်ပါတယ်။ဖမ်းပန်ထရိုင်၊ငွေရင်ထရန်တန်ထရမန်ဒူနဲ့ငွေရင်ဘဲထရန်တို့ဖမ်းဆီးခံရတာဖြစ်ပါတယ်။ဖမ်းခံရသူတွေအနေနဲ့ရှင်းနေလိုက်ပါဆောင်ရွက်ခွင့်ရမရကလည်းတည်တည်ချာချာမသိရပါဘူး။အခုဖမ်းခံရသူ၄ဦးတို့ကတော့လွန်ခဲ့တဲ့2015ခုနှစ်ကအစိုးရစန့်ကျင်ရေးဝါဒဖြန့်မှုနဲ့ဖမ်းခံရတဲ့ရှင်းနေငွေရင်ဘန်တိုင်းနဲ့အဆက်အသွယ်ရှိသူတွေပါ။တက်ကြွလှုပ်ရှားသူတွေကိုလက်တလောဖမ်းဆီးပြစ်ဒဏ်စီရင်မှုတွေမှာတော့ထောင်ဒဏ်10နှစ်လောက်ထိချမှတ်ခဲ့တာဖြစ်ပါတယ်။ငြင်းချမ်းစွာလှုပ်ရှားဆောင်ရွက်မှုတွေကိုဖမ်းဆီးပြီးစီရင်ချက်ချပြစ်ဒဏ်ကြီးတွေချမှတ်တာအပေါ်စိုးရိမ်မခင်ဖြစ်ရတယ်လို့လည်းဗီယက်နမ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုထားပါတယ်ရှင်
။အခွန်ရှောင်မှုနဲ့တရားစွဲခံထားရတဲ့ Real Madrid နဲ့ Portuguese ရှေ့တန်းတိုက်စစ်မှု Cristiano Ronaldo ဟာ Madrid မြို့ကတရားရုံးကိုဒီကနေ့လာရောက်ထွက်ဆိုခဲ့ပါတယ်။ Ronaldo ဟာ American Dollar 18.3 million အခွန်ရှောင်ခဲ့တယ်ဆိုပြီးတော့စွပ်စွဲခံထားရတာပါ။အသက်32နှစ်ရှိပြီဖြစ်တဲ့ Ronaldo ဟာ2011ခုနှစ်ကနေ2014ခုနှစ်အတွင်းသူနဲ့ပတ်သက်တဲ့ဒီအသုံးပြုခွင့်ရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့အတွက်စီးပွားရေးလုပ်ငန်းကိုတမင်တကာအသုံးပြုခဲ့တယ်လို့စပိန်အာနာဝိုင်နီကပြောပါတယ် Ronaldo ကတော့သူ့ဘောစွပ်စွဲချက်တွေကိုညှင်းဆို့ထားပါတယ် Ronaldo ဟာ Madrid တရားရုံးကို Marseille အမဲရောင်နဲ့ရောက်လာခဲ့တာဖြစ်ပြီးတရားရုံးအရှိဘက်ကနေမဝင်မဲ့အနောက်ဘက်မြေအောက်ကားရက်တဲ့နေရာကနေတရားရုံးငယ်ကိုဝင်ခဲ့တာပါတကယ်လို့ Ronaldo အနေနဲ့ဝင်ငွေခွန်ရှာမှုနဲ့ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်သူဟာဒဏ်ငွေကြီးကြီးမားမားပေးဆောင်မှာဖြစ်တယ်လို့ထောင်နဲ့လဲကြားခံရပွဲရှိနေပါတယ်အခုလအစောပိုင်းတုန်းကလည်းဘာစီလိုနာတိုက်စစ်မှုလီယိုနယ်မက်ဆီနဲ့သူ့ရဲ့အဖေကိုအခွန်တင်းဆောင်တဲ့အမှုနဲ့ဘာစီလိုနာတရားရုံးကထောင်ဒဏ်20လချမှတ်ခဲ့ပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတင်ငေးထိုင်တဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်က VOA ကိုပြောပါရယ်အသက်ကိုပါအနည်းငယ်ပေးနိုင်တဲ့ဒီရောဂါအတွက်စိုးရိမ်နေတာကိုနားလည်ပေမဲ့တစ်ချိန်ထဲမှာပဲလိုအပ်တာထက်ပိုပြီးတော့အစိုးရိမ်မလွန်ကြဖို့နဲ့ကူးစက်ပြန့်နှံ့မှုကိုကာကွယ်နိုင်အောင်လက်ကိုတန့်ရှင်းအောင်ထားရေးဟာအရေးကြီးပြီးတတ်နိုင်သမျှလက်ကိုတန့်စင်တဲ့ပိုးသတ်ဆေးရုပ်ကိုသုံးပြီးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။အဖြစ်အဆိုကိုတော့ WHO ရန်ကုန်ရုံးမှာမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကိုတွားရောက်တွေ့ဆုံမေးမြန်းခဲ့တဲ့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
ဇူလိုင်လ27ရက်ကနေ30ရက်နေ့အတွင်း H1N1 ရာသီတုတ်ကွေးရောဂါပိုးရှိကြောင်းအတည်ပြုနိုင်တဲ့လူနာက52ယောက်ရှိနေတယ်လို့ဒီအရေးအတွက်ဟာနိုင်စင်လို့အပြောင်းလဲရှိနိုင်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးတိုက်ဖျက်ရေးကို WHO ကတည်တည်ချာချာကူညီဆောင်ရွက်ပေးနေပါတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျိုးစ်ကပြောပါတယ်
From WHO, we have been supporting, as requested also, the Ministry of Health and Sports.
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါတိုက်ဖျက်ရေးအတွက်မြန်မာစိုးရတာဝန်ရှိသူတွေနဲ့နှိမ့်စင်လိုလိုပဲ WHO တိုင်ပင်ဆောင်ရွက်ပေးနေပါတယ်။ဒီရောဂါဖြစ်ပွားလာတဲ့နဲ့ပတ်သက်ပြီးအကူအညီပေးဖို့မြန်မာအစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပြီးခဲ့တဲ့တနင်္လာနေ့မှာလက်ခံရရှိခြင်းကစပြီးတော့စတင်ဆောင်ရွက်ခဲ့တာပါ။
WHO ကဒီယောဂါထိန်းချုပ်ကာကွယ်ရေးဆိုင်ရာဤပညာတွေကိုကူညီပံ့ပိုးပေးနေတယ်လို့ယောဂါကာကွယ်ရေးအတွက်ဂျပန်မှာရှိတဲ့ဓာတ်ခွဲခန်းကိုမြန်မာနိုင်ငံမှာဖြစ်ပွားတဲ့ပိုးမျိုးစားနဲ့ပတ်သက်ပြီးလိလဆန်းစစ်ဖို့ပေးပို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ယောဂါဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှုတွေကိုပါပူးတွဲပြီးဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒေါက်တာဂျိုးစ်အနေနဲ့တနင်္လာနေ့က ကျန်းမာရေးဆိုင်ရာပြည်ထောင်စုဝန်ကြီးဒေါက်တာဦးမြင့်ထွေဦးဆောင်တဲ့ရာသီတုတ်ကွေးယောဂါ H1N1 virus ပိုးဖြစ်ပွားနေစေအခြေအနေပြည်သူတွေကြားကြိုးတင်ကာကွယ်နိုင်ရင်းနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုပါတက်ရောက်ခဲ့ပြီးကျန်းမာရေးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့တနင်္လာနေ့ညမှာလဲ WHO ရဲ့ဒေသရင်းဗဟိုဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံနယူးဒီလီရုံးနဲ့ဂျနီဗာက WHO ဌာနချုပ်တို့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးယောဂါအတွက်ပြန်လည်သုံးသပ်မှုတွေလုပ်ဖို့ရှိတဲ့အပြင်မိဖက်အဖွဲ့တွေနဲ့လည်းဆက်သွယ်ပြီးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလိုပဲတခြားအိန္ဒိယနိုင်ငံတွေမှာလည်းဒီယောဂါဖြစ်ပွားမှုဟာရာနဲ့ချေရှိနေပြီးအိန္ဒိယတချို့ဒေသတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကတွေ့ရတာလို့ပြောပါတယ်။ဒီနိုင်ငံတွေမှာမြန်မာနိုင်ငံထက် H1N1 ယောဂါအကူဆက်ခံရတဲ့ပုံများနေတာတွေ့ရပြီးထိုင်းနိုင်ငံမှာပါရှိနေတာကို WHO ကတွေ့ခဲ့ရတယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကလက်ရှိအခြေအနေဟာသတိပေးရတဲ့အဆင့်ထိမရောက်သေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့ဒါကိုပေါ့ပေါ့သဘောထားလို့မရပဲဖြစ်ပေါ်တဲ့အခြေအနေနဲ့ဘယ်ပုံစံကိုဥတည်နေလဲဆိုတာတွေကိုမပြတ်စောင့်ကြည့်ဖို့ရည်ကြည်တာမို့ WHO ကကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒီယောဂါအတွက်လက္ခဏာပြဖို့2ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မကြခင်မှာပဲယောဂါဖြစ်ပွားသူဥည်ပိုးပြီးတိုးလာနိုင်ခြေရှိနေတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုသတိပေးထားကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီယောဂါဟာထိမနိုင်သိမ့်မြအနေထားကိုရောက်လာနိုင်ခြေမရှိကြောင်းနဲ့ဒီယောဂါအတွက်စနစ်တကျကာကွယ်တားဆီးမှုတွေလုပ်နိုင်တာမို့မြန်မာနိုင်ငံသားတွေအနေနဲ့ဒီယောဂါအတွက်သိပ်ပြီးအစိုးရမလွန်စေခြင်းဘူးလို့လည်း WHO အဖွဲ့ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ
်။ I think it's very important to mention that influenza is yes a potentially
တုတ်ကွေးယောဂါဟာအသက်ပါအနေရှိလာနိုင်မှာမို့တိတ်အလေးနဲ့ထားရတဲ့ယောဂါတစ်မျိုးဖြစ်လာနိုင်တာကြောင့်လူတွေတိတ်စိုးရင်ကြမယ်ဆိုတာကိုနားလည်ပါတယ်လို့အသေးချာပြောပြရစီဒါပေမဲ့လိုရာထက်ပိုပြီးတော့မစိုးရင်ကြဖို့တော့ပြောချင်ပါတယ်
လူသားတိုင်းဟာ virus ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတယောက်နဲ့တယောက်ယောဂါပိုးခုခံကာကွယ်ရမှာတော့ကြွားချတတ်ကြပါမယ်။အဓိကကတကူရေးကာကွယ်မှုလုပ်နိုင်တဲ့အနေထားပေါ်မူတည်ပြီးကူးစက်မှုခံရတဲ့အခြေအနေကြွားချတယ်လို့ပြောပါတယ်။ကလေးတငယ်တက်ကြီးရွယ်အိုတွေနဲ့ကိုဝန်ဆောင်မိခင်တွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပါမယ်။တာမန်ကျန်းမာရေးကောင်းတဲ့လူငယ်လူလတ်တွေအနေနဲ့အခြေခံကျန်းမာရေးဆိုင်ရာကာကွယ်ဆောင်ရှောက်မှုတွေကိုနားလည်ရင်ကူးစက်မှုနည်းပါစေတယ်လို့ပြောပါတယ်။
The best prevention in public health is to wash your hands frequently with soap and water.
လူတို့ကျန်းမာရေးအတွက်အကောင်းဆုံးကာကွယ်ရေးကတော့လက်ကိုဆက်ပြာနဲ့သေးသေးချာချာခဏခဏဆေးပေးဖို့ပါ။တကယ်လို့ဆက်ပြာနဲ့ရေဆေးဖို့လွယ်လွယ်ကူကူမရနိုင်ဘူးဆိုရင်တောင်လက်ကိုပိုးသက်စေရင်လိမ့်ပေးဖို့ပါ။အထူးသဖြင့်အစားအသောက်ကိုမကင်ခင်မှာလက်ကိုဆင်ကြအောင်လုပ်ပေးဖို့ပါ။နှာခေါင်းနဲ့ပါးစပ်တွေကိုပိတ်ဆည်းတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတွေအတွက်ပိုကောင်းပါတယ်။
ဒါအပြင်ကူးစက်မှုဟာ H1N1 လိုလူချင်းချင်းကြားဖြစ်စေ H5N1 လိုကြံ့ခင်တဲ့တခြားတရိုက်ဆန်တွေကနေတဆင့်ဖြစ်စေကူးနိုင်တာမို့ဒါတွေကိုသတိထားဖို့လိုအပ်ကြောင်းလည်းပြောကြခဲ့ပါတယ်
တော်ခင်မြတ်သက်ပါရှင်အခုတော့ရာသီတုတ်ကွေးဆိုင်ရာသတင်းကိုပဲဆက်လက်တင်ပြပါမယ်မြန်မာပြည်တွင်းမှာရာသီတုတ်ကွေးရောဂါကြောင့်လူ10ဦးလောက်သေဆုံးမှုဖြစ်ပြီးတဲ့နောက်မှာတော့မြန်မာပြည်အတွင်းပိုင်းနဲ့ကရင်ပြည်နယ်တွင်းကမြန်မာနိုင်ငံသားတွေဟာနှင်ဆက်ဖြတ်ကျော်လက်မှတ်တွေနဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကအပြည်ပြည်ဆိုင်ရာပုဂ္ဂလိကဆေးရုံကြီးနှက်ခွန်မဲဆော့အင်တာနက်ရှင်နယ်ဟော့စပီတယ်မှာတုတ်ကွေးကာကွယ်ဆေးတွေအများအပြားလာရောက်ထိုးနှံကြပါတယ်ဒီလိုမြန်မာနိုင်ငံသားတွေအများအပြားလာရောက်ဆေးထိုးနှံကြတဲ့အတွက်အဲ့ဒီဆေးရုံမှာဆေးပြတ်လတ်သွားပါတယ်အကြောင်းဆိုတော့ထိုင်းနိုင်ငံကနေမှအေးအေးမှကသတင်းပေးပို့ထားပါတ
ယ်မြန်မာနိုင်ငံမှာရာသီတုတ်ကွေးဖြစ်တဲ့ H1N1 ရောဂါပိုးဖြစ်ပွားပြီးတဲ့နောက်မှာတော့လူ10ဦးခန့်သေဆုံးခဲ့တာပါဒီအတွက်မြန်မာပြည်သူတွေကြားမှာလဲတုတ်ကွေးယောဂါပိုးတွေကူးစက်မှာကိုစိုးရိမ်ကြပြီးမြန်မာနိုင်ငံနဲ့အနီးဆက်ဆုံးနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကအပီပီဆိုင်ရာဆေးရုံကြီးမှာတုတ်ကွေးကာကွယ်ဆေးတွေလာရောက်ထိုးနေကြတဲ့အတွက်ဆေးဝါးပြက်လက်မှုတွေဖြစ်နေကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှစ်ပြောင်းလို့သမားတွေရဲ့ကျန်းမာရေးလုပ်ငန်းတွေကိုလုပ်နေတဲ့စေတနာဝန်ထမ်းဆရာဝန်ဒေါက်တာထင်းစောကပြောပါတယ်
။ဟိုမှာ International Nikon မဲဆောက်မှာကျွန်တော်တို့ခုရေးတလုံး500နဲ့เนาะအဲဒီဘက်ကရမီဘက်ကနေကွန်ကရစ်ဒီဖန်ရလာထူးကြတာနေရင်းနဲ့နေเนาะစစ်ပြတ်သွားလို့စံကောက်ကိုမာထားရတယ်။ဒီမှာစရင်ဖိတ်ထားတဲ့လူပဲလက်ခံတော့တယ်။
ထိုင်းနိုင်ငံမှာတော့တုတ်ကွေးကာကွယ်ဆေးကိုအစိုးရဆေးရုံတွေကနေကာကွယ်ဆေးအဖြစ်အခမဲ့ထိုးပေးကြတာတွေရှိပေမဲ့ရှေ့ပြောင်းလို့တမအများစုအတွက်ကတော့ကာကွယ်ဆေးမထိုးနိုင်ကြပါဘူး။အခုမြန်မာနိုင်ငံသားတွေလာရောက်ထိုးနေကြတဲ့တုတ်ကွေးကာကွယ်ဆေးကတော့85ရာခိုင်နှုန်းလောက်တော့ရောဂါပိုးမဖြစ်အောင်ကာကွယ်နိုင်တယ်လို့လည်းဆိုပါရစေ
။ Home music အကုန်လုံးကာကွယ်မဖြစ်ဘူး။ 75ရာခိုင်နှုန်းလောက်ပဲဖြစ်ပါတယ်။ဒါပေမဲ့2019ဆိုတဲ့ဆီရ2019မှာရှိတဲ့ဒီပိုးမျိုးစိတ်ကိုပဲထုတ်ပြထားတယ်။ဒါတော့ဒီပိုးတွေဒီခုနကပေါင်းပြီးမီတေးရှင်းရအစ်စ်ပေါ်လာအဲ့ဒီဆီကိုနိုင
်မြန်မာနိုင်ငံမှာယာတီတုတ်ကွေး H1N1 ရောဂါပိုးတွေ့ရှိသူ52ဦးနဲ့တေဆုံးသူ10ဦးရှိသွားပြီဆိုပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားသလိုပန်းရရှိတဲ့လူနာအများအပြားကိုလည်းစေဝါခွတမှုတွေလုပ်နေကြပါတယ်။ဒီအတွက်ပြည်သူတွေကြားမှာစိုးရိမ်မှုတွေလည်းရှိနေကြပြီးပညာပေးလှုံ့ဆော်မှုတွေကိုတော့နေရာအနှံ့မှာလုပ်နေကြတာကိုလည်းတွေ့ရပါတယ်ရှင်
။မအေးအေးမှာတင်ပြပို့သွားတာပါ။ VOA မြန်မာပိုင်းကနေတင်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။မနေ့ညနေပိုင်းကရန်ကုန်နိုင်ငံတကာလေးစိတ်မှာဖမ်းဆီးခံခဲ့ရတဲ့မြန်မာနောင်တင်ဌာနအေဒီတာချုပ်ဦးစွေဝင်းဟာဒီကနေ့မှာတော့မန္တလေးတရားရုံးတစ်ခုမှာအာမခံနဲ့ပြန်လွတ်လာပါပြီ။ဆက်သွေးရေးပုံမှ66ခါကြီးနဲ့သူ့ကိုစွဲဆိုထားတဲ့အမှုကိုတော့မန္တလေးတိုင်းမဟာအောင်မြေတရားရုံးမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ်။ဒီအကြောင်း VOA သတင်းထောက်မမေခါကစုံစမ်းမင်းများသတင်းပေးပို့ထားပါတယ်
။ဇူလိုင်30ရက်နေ့ညကရန်ကုန်ပြည်ဆိုင်ရာလေးစိတ်မှာပုံမှ66ခါနဲ့ဖမ်းဆီးထိန်သိမ်းခံလိုက်ရတဲ့မြမနောင်းအယ်ဒီတာချုပ်ကိုစွေဝင်းကိုဒီကနေ့ညနေမှာတော့မန္တလေးတိုင်းမဟာအောင်မြေတရားရုံးကနေအာမခံပေးလိုက်ပါတယ်။ဥဝေတူပါရာဇီကကြပြီးယဟန်ဘဝနိဋ္ဌိတန်သွားပြီးဆိုပြီးမန်လေးယဟန်တပားရဲ့ပြောဆိုချက်ကိုကိုကာကပြီးခဲ့တဲ့မတ်လတုန်းကသတင်းဆောင်ပါရေးသားခဲ့တဲ့ပေါ်ကိုဆွေဝင်းဟာပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အခြေခံဥပဒေပြင်လို့သူတွေကိုမဘာသာတတိပေးဆိုတဲ့ခေါင်းစဉ်နဲ့သတင်းတစ်ခုကိုဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့တွေကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာဝေမျှခဲ့ပါတယ်။ဒီလိုဝေမျှမှုကြောင့်ဥဝေတူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေကမန်းလေးမြို့အမှတ်9ရဲစခန်းမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကပုံမှန်66ခန်းနဲ့အမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်။လက်ရှိအမှုနဲ့ပတ်သက်ပြီးကိုဆွေဝင်းရဲ့ရှေ့နေဦးခင်မောင်မြင့်ကအခုလိုပြောပြတာပါ
။30ရံခံဝန်သူ2ဦးနဲ့အတူခံဝန်ချုပ်ချုပ်ဆိုပြီးတော့မှအမှုရင်ဆိုင်တဲ့ကာလမှာအချုပ်လွတ်ထူးချေခွင့်ရပါတယ်။ဒီအမှုကသူ့ရဲ့နိုင်ငံသားအခွင့်အရေးတိုင်ကြားသူရှိလို့သာရဲကလည်းစုံစမ်းစစ်ဆေးပြီးတော့ဒါပြင်ပြပေးတဲ့သဘောပေါ့။တကယ်တမ်းပြောရင်တော့နိုင်ငံတော်မှာအကြီးဆုံးဒီတန်ခါအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်တန်ခါနိုင်ငံအဖွဲ့ကနေမှတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားတဲ့အဖွဲ့ဝင်တဦးကတိုင်ကြားတာဒီစတင်တိုင်ကြားစဉ်ကလေးကဥရိယရေးယူဆောင်ရွက်ဖို့မလိုအပ်ပါဘူး။ထို့သူပဲအခုစစ်ဆေးမဲ့ကာလကြတော့သူ့ရဲ့ပို့ပြီးတော့ပြီးခဲ့တဲ့ဒီ2019ဇွန်လအတွင်းမှာမဘာသာစီတရားမဝင်အဖွဲ့အစည်းဖြစ်တဲ့အတွက်ဖြစ်သိမ်းမှုအမိန့်နဲ့ထွက်ထားပြီးပြီ။နောက်ဆုံးဇူလိုင်15မှာဆိုင်မုတ်တွေပါဖြစ်သိမ်းမှုဒီအခြေအနေရောက်သွားတဲ့အချိန်မှာဒီမှုဒီဆက်လက်စစ်ဆေးရန်ကိုမလိုလောက်တော့ရှင်းလင်းနေတဲ့မှုဖြစ်ပါတယ်။အမှုကတော့ဒါသူပါသူအေးအေးဆေးဆေးနဲ့အေးစီးသွားမဲ့သဘောဖြစ်ပါတယ်ခင်ဗျ
။ကိုစီဝင်းကိုဇူလိုင်31ရက်နေ့မနက်9နာရီခွဲကရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်တရားရုံးမှာချုပ်ရမန်3ရက်ရယူပြီးနောက်မန္လေးတိုင်းဒေသကြီးရဲတပ်ဖွဲ့ကိုလွှဲပြောင်းပေးရခဲ့တယ်လို့ရှေ့နေဥက္ကမောင်မြင့်ကပြောပါတယ်။အဲဒီလိုလွှဲပြောင်းပြီးတဲ့နောက်မှာတော့မန္တလေးကိုခေါ်ဆောင်သွားတာဖြစ်ပြီးမဟာအောင်မြေတရားရုံးကိုတင်ပို့ခဲ့တာဖြစ်ပါတယ်။မဟာအောင်မြေတရားရုံးမှာအာမခံရတဲ့အတွက်ကိုစွေဝင်းဟာအမှုကိုအချုပ်လွတ်ထုချေခွင့်ရမှာဖြစ်ပါတယ်။ကိုစွေဝင်းအနေနဲ့ဥရေသူနဲ့ပတ်သက်ပြီးကိုကာရေးသားချက်ဟာဥပဒေနဲ့ညီဆွမှုမရှိဘူးလို့သာသနာရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလကသဘောထားထုတ်ပြန်ပေးခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးလာရောက်အဖမ်းခံဖို့အခုလကုန်ပါပဲမန်လေးရဲကကိုဆွေဝင်းကိုအကြောင်းကြားခဲ့ပါတယ်။ဒီအမှုနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လ3ရက်နေ့မှာလာရောက်အဖမ်းခံမယ်လို့လည်းမန်လေးရဲတပ်ဖွဲ့ကိုအကြောင်းကြားထားပြီးဖြစ်ပါတယ်။ကိုဆွေဝင်းအနေနဲ့မင်းညာကထိုင်းနိုင်ငံကိုထွက်ခွာသွားတာဟာလာမယ့်ဩဂုတ်လ3ရက်နေ့မှာတွားရောက်အဖမ်းခံမှာမို့အလုပ်ကိစ္စအလွှဲပြောင်းအတွက်ထိုင်းနိုင်ငံကိုတရက်ကြာထွက်ခွာဖို့ဖြစ်တယ်လို့သူနဲ့နှီးဆက်သူတွေကတော့ပြောပါတယ်။အခုလိုမင်္ဂလာတုံလေးစိတ်အများပြည်သူမြင်ကွင်းမှာသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့လည်းရဲစခန်းမှာတွေ့ဆုံစဉ်ကိုစေဝင်းကပြောကြောင်းမြမနောင်းတည်င်းထောက်ချုပ်ကိုထက်ခေါင်းလင်းကပြောပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အထက်မြမပြည်မန်မာဘာသာအဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန်းလေးမဟာအောင်မြေအမှတ်9ရဲစခန်းမှာဥရတူကိုအသေးဖြတ်မှုနဲ့ကိုစေဝင်းကိုပုံမှန်66ခပုံမှန်295ကရုံနဲ့လွန်ခဲ့တဲ့မတ်လကလေးကအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ရှင်
။မမေခသတင်းပေးပို့သွားတော့ပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါဖက်လဲရအောင်ပါ။ကမ္ဘာတဝမ်းမှာခံမှန်းချေလူပေါင်း48တန်းလောက်ဒီမင်ရှာခေါ်မှညာချွေးရတဲ့ယောဂလက္ခဏာကိုခံစားနေကြရပါတယ်။အများအားဖြင့်တော့နေ့တူတူကလှုပ်ရှားသွားလာမှုအတွက်လူရရဲ့စဉ်စားသွေးတောနိုင်တဲ့စွမ်းရည်ကိုအနှောက်အယှက်ဖြစ်စေပြီးအုံနောက်ပုံမှန်အလုံးမလုံးတော့ပဲမှညာချွေးရင်ပြီးတော့စကားပြပြတတမပြောနိုင်တော့တဲ့ယောဂအခြေအနေမျိုးကိုခံစားနေရတာပါ။ အခုခါမှာစကားပြောတဲ့ပုံစံကိုကြည့်ပြီးအဲ့ဒီလူမှာမှတ်ဉာဏ်ချွေးရင်းတဲ့ယောဂလက္ခဏာဖြစ်နိုင်ခြေရှိမရှိဆိုတာကိုသူတေသနာပညာရှင်တွေကလေ့လာနေပါတယ်။စကားအဖြတ်အတောက်ဖြည့်ဆွက်ပြောဆိုတဲ့ပုံကိုကြည့်ပြီးတော့အစောပိုင်းမှာမှတ်ဉာဏ်ချွေးရင်းလာနေတဲ့လက္ခဏာမျိုးပြသနေတာကိုလေ့လာမှုအသေးတစ်ခုကတွေ့ရှိခဲ့ရတာပါ။ဒါဟာမှတ်ဉာဏ်ချွေးရင်းယောဂရှိသူတွေကိုဆရာဝန်တွေကပို့ပြီးတော့မြ мян ဆက်ဆံကူညီကုသပေးနိုင်မဲ့လက္ခဏာတရားလည်းဖြစ်ပါတယ်။ VOA သတင်းထောက် Debra Blocks ပေးပို့ထားတဲ့သတင်းဆောင်ပါကိုရှာဖောင်းကဆက်လက်တင်ပြပေးပါမယ်ရှင်။
American ပြည်တော်စု Wisconsin တက္ကသိုလ်က Dementia ခေါ်မှတ်ဉာဏ်ချွတ်ယွင်းလာတဲ့ယောဂလက္ခဏာကိုသူတည်တနာပြုလည်လာတဲ့အစီအစဉ်ထဲမှာအသက်82နှစ်အရွယ် Alan Sweet တယောက်လည်းပါပါတယ်။အဲ့ဒီယောဂလက္ခဏာနဲ့ပတ်သက်တဲ့ပုံစံတာရကတွေကိုသူကပုံဖော်ပြီးပြောပြပေးနေတာပါ။သူ့ရဲ့စကားပြောဆိုမှုတွေကနေမှတ်ဉာဏ်ချွတ်ယွင်းလာနေတဲ့လက္ခဏာအစပိုင်းအခြေအနေကိုသူတည်တနာပညာရှင်တွေပိုးပြီးနားလည်သဘောပေါက်လာစေပါတယ်။ Alan Sweet ကအခုလိုပြောပါတယ်
I can't say I enjoy it because I'd be lying.
လဲလျောင်းပြီးနေရတဲ့အတွက်ကျွန်တော်ပြောရလို့မပြောနိုင်ပေမဲ့ဒါတွေဟာသိပ္ပံနည်းကြဆန်းသက်မှုတွေဖြစ်တယ်ဆိုတာကိုကျွန်တော်အသိမှတ်ပြုပါတယ်
။ဒီနှစ်လောက်ကြာတဲ့လစ်လာဆန်းသက်မှုထဲမှာသူတေသနာပညာရှင်တွေကဆွီတို့လိုအသက်ကြီးရွယ်အိုတွေကိုဓာတ်ပုံတပုံထဲကိုပဲပုံဖော်ပြောဆိုခိုင်းတာပါ။အဲ့ဒီလိုပြောခိုင်းတဲ့အခါမှာသူတို့ရဲ့စကားအသွာအလာအဖြတ်တောက်ဖြစ်ဆွဲပြောဆိုတဲ့ပုံစံတွေကိုကြည့်ပြီးအစောပိုင်းမှတ်ဉာဏ်ချွတ်ယွင်းလာနေတဲ့လက္ခဏာမျိုးပြသနေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီလူတွေအကုန်လုံးမှတ်ဉာဏ်ချွတ်ယွင်းတဲ့ယောဂဖြစ်မယ်လို့ဆိုလို့လို့မရပါပဲ။နှစ်စဉ်15ကနေ20ရင်ငယ်နှုန်းအထိဖြစ်နေကြတာကိုတွေ့လာရပါတယ်။ Wisconsin တက္ကသိုလ်ကပါရဂူဘွဲ့တင်ယူနေတဲ့ကျောင်းသူခင်မူလာက
This is definitely important because
အစောပိုင်းစကားပြောဆိုတွေမှာပြောင်းလဲမှုတွေတွေ့နိုင်မလားဆိုတဲ့အချက်ဟာယောဂရှိမရှိကိုလေ့လာတဲ့ပထမအဆင့်ဖြစ်တာကြောင့်ဒါဟာတိတ်ကိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
လက်ရှိသုံးနေတဲ့ဆေးဝါးတွေမှာမှတ်ဉာဏ်ချွတ်ယွင်းလာနေတဲ့လက္ခဏာပြန်လည်ကောင်းမွန်လာအောင်ဒါမှမဟုတ်နေကွေးသွားအောင်မလုပ်နိုင်ပါဘူး။ဒါပေမဲ့တချို့ဆေးဝါးနဲ့ကုသမှုတွေကတော့ယောဂလက္ခဏာပြန်လည်တက်တာလာအောင်တိုးတက်လာအောင်အထူးသဖြင့်အစောပိုင်းအဆင့်မှာပဲရှိနေတဲ့လူတွေကိုကူညီကောင်းကူညီနိုင်ပါတယ်။အခုတွေ့ရှိချက်နီလန်းဟာမှတ်ဉာဏ်ချွတ်ယွင်းကျဆင်းလာနေတာနဲ့ပတ်သက်ပြီးအပြောင်းအလဲလှုပ်ဆောင်နိုင်မဲ့ရိုးရိုးလေးနဲ့ကုန်ကျစရိတ်တက်တက်တာလုပ်နိုင်တဲ့ဆန္ဒမှုဖြစ်ပါတယ်။ခင်မူလာက
We all use different techniques to speak like
ကျမတို့တွေဟာစကားပြောတဲ့အခါမှာစကားအပြောအဆိုအဖြတ်အတောက်တွေကိုပုံစံအမျိုးမျိုးနဲ့ပြောကြပါတယ်။ဒါပေမဲ့ဒီနေရာမှာတော့ပုံမှန်စကားအပြောအဆိုထက်ကိုပိုပြီးတိတိတသားတွေ့ရပါတယ်
။ဒီလိုဖြစ်နေတဲ့လူတွေထဲမှာ1981ခုနှစ်ကနေ1989ခုနှစ်အထိ American ပြည်ထောင်စုရဲ့သမ္မတဖြစ်ခဲ့တဲ့သမ္မတဟောင်း Ronald Reagan လည်းတူအပါအဝင်ဖြစ်ပါတယ်။သူရဲ့သမ္မတသက်တမ်းနှောင်းပိုင်းတွေအတွင်းသတင်းစာရှင်းလင်းပွဲတွေမှာစကားပြောဆိုရာမှာစကားဖြစ်ဆွဲပြောဆိုတာတွေနဲ့နာမည်အသုံးအနှုန်းတွေကိုအတိအကျမပြောနိုင်တော့တာကိုတွေ့ခဲ့ရပါတယ်။သူဟာ1994ခုနှစ်မှာမှတ်ဉာဏ်ချွတ်ယွင်းတဲ့ယောဂဖြစ်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အလမ်ဆွေရဲ့မိဘနှစ်ပါးစလုံးဟာမကွယ်လွန်ခင်မှာမှတ်ဉာဏ်ချွတ်ယွင်းတဲ့လက္ခဏာခံစားနေကြရသူတွေဖြစ်ပါတယ်။သူက
My goal is simply to cure Alzheimer's
ကျွန်တော်ရဲ့ရည်ရွယ်ချက်ကမှတ်ဉာဏ်ချွတ်ယွင်းတဲ့ယောဂကိုကုနိုင်မှုပဲဖြစ်ပါတယ်။မှတ်ဉာဏ်ချွတ်ယွင်းတဲ့ယောဂဖြစ်ရတဲ့အကြောင်းရင်းကိုသူတေသနာလေ့လာမှုတွေမှာကျွန်တော်တက်နိုင်တဲ့ဘက်ကနေကူညီလှုပ်ဆောင်ပေးသွားမှာပါ
။ဒီမှတ်ဉာဏ်ချွတ်ယွင်းတဲ့ယောဂကိုတိုက်ဖြတ်ရမှာဆွေးနဲ့အတူသူတေသနာလေ့လာမှုတွေမှာပါဝင်တဲ့သူတွေဟာတဦးချင်းအဖြစ်ရလာမရရှိကြပေမဲ့လည်းယောဂတိုက်ဖြတ်ဖို့တိုးတက်မှုအပိုင်းမှာအထောက်အကူဖြစ်တဲ့ဆိုတာကိုသိရလို့ကျင့်တတ်မှုတွေတော့ရကြပါရဲ့ရှင်
။ရှားဖောင်းတင်ပြတော်တာပါ။VOA မြန်မာပိုင်းကထုတ်လင်းချက်တွေကို Democratic မြန်မာအတန်း DVB ကနေဖန်ယူချစ်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ချစ်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမင်းမြန်ခန့်တွေနဲ့အပတ်စဉ်ခန္ဓာတွေကို DVB ရုပ်သံကနေချစ်ရှုနားဆင်နိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 2425တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့58တို့ကနေည10နာရီအထိတက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒူတရားပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေး blogger ပြောသမျှအနုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ရမှာပါ။ဒါအပြင်ဒီကနေ့ညမှာနားဆင်ရမယ့်နောက်ထပ်အစီအစဉ်တစ်ခုထဲမှာကြားဖို့ရှိတာကတော့
ဟိုတောင်းတဲ့အရေးကလေးငယ်ကြီးအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအရေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အရေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်လည်းရှိတယ်လို့ကျွန်မမြင်ပါတယ
်မနင်းကျော်ဝေရဲ့မြမပညာရေးနဲ့ပတ်သက်တဲ့ယုံကြည်ရာအပြည့်အစုံကိုတော့မကြာခင်ကြားကြမှာပါအခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဖားကန့်ကြောက်စိမ့်မြေမှာကုမ္ပဏီတွေတူးယူပိုင်ခွင့်နဲ့ဆိုင်တဲ့ဥပဒေမူကြမ်းကိုမကြခင်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလွှတ်တော်တယန်ဇာရနဲ့တဘာဝပတ်ဝန်းကျင်ကုမ္ပဏီဝင် NLD အမျိုးသားလွှတ်တော်အမတ်ဦးခင်မောင်မြင့်ကပြောပါရယ်အခုအဆိုပြုထားတဲ့ဥပဒေမူကြမ်းဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရေးအပြင်ဖားကန့်မြေမှာရှိနေတဲ့ရေမစေးကြောက်ကောက်သူတွေရဲ့ပြဿနာကိုပါဖြေရှင်းနိုင်ရဲ့အတွက်ရည်ရွယ်ရည်ဆွဲထားတယ်လို့ဆိုပါရယ်အခုသတင်းပတ်ရိုက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကအပိုင်းအမည်အဖြစ်နဲ့တင်ဆက်ပေးထားပါရယ်ရှင်
ချင်းပြည်နယ်ဖားကန့်ဒေသမှာကျောက်စင်းတူဖော်ခွင့်လိုင်စင်အပါအဝင်အခွန်ကောက်ခံမှုဆိုင်ရာဥပဒေမူကြမ်းအသစ်တွေကိုလွတ်တော်တင်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲပြီးစီးသွားပြီဖြစ်တဲ့အတွက်မကြာခင်မှာဥပဒေအဖြစ်ပေါ်ထွက်လာပြီးလက်ရှိဖြစ်ပေါ်နေတဲ့အလွန်အကျွံတူဖော်မှုတွေကိုထိန်းသိမ်းနိုင်တော့မယ်လို့ကချင်းပြည်နယ်မဲဆန္ဒအမတ်6ကိုကိုစားပြုတဲ့ NLD အမျိုးသားလွတ်တော်မှလည်းဖြစ်လွတ်တော်တင်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့ကအားလုံးတော်မြတ်ဥပဒေပြုနေတဲ့အချိန်မှာကျွန်တော်တို့က9ဧက3နဲ့ကျွန်တော်ဥပဒေကြမ်းနဲ့တော့ကျွန်တော်တို့ပြန်စားသတ်ကော်မတီနဲ့ဆွေးနွေးညှိနှိုင်းလို့ပြီးသွားပြီလွတ်တော်အမျိုးသားလွတ်တော်ကိုကျွန်တော်ချဖို့ကြံတော်တယ်အဲ့ဒီမှာကဥပဒေမဲ့တယ်လို့ဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုမရှိတော့ကျွန်တော်အလုံးထိရမှာထိရမဲ့အချိန်မှာဒီဥပဒေတွေထွက်ပြီးတော့မှကျွန်တော်ထိမယ်ပြီးရင်ကျွန်တော်တို့အဲ့ဒီနောက်မှာမှရပ်ပေါင်း90ဆိုတော့ကျွန်တော် regulation ဆိုတော့ဒီမိဥပဒေပြန်လုပ်ရမယ်လုပ်ပြီးတော့မှဥပလာမဲ့ပွင့်လင်းရာဒီကြမှာကျွန်တော်ကအဆအဆအရာရာပြပြပြင်းပြင်းနဲ့ထိမ့်နိုင်သိမ့်နိုင်အောင်လုပ်ရတော့မယ်ဧက90ဆိုတော့ကျွန်တော်ဒီမှာဝန်ထမ်းလည်းမရှိကြောင်းမြေဝန်ထမ်းလည်းမရှိအဲ့လိုမျိုးအကွက်ပေါင်းက၄50လောက်ပေးထားလဲအဲ့လိုမျိုးကုမ္ပဏီတွေက၄50လောက်ပေးထားတော့မနိုင်မနေနဲ့ကြောင်းမြေဟုရုံးကလည်းမထိမ့်နိုင်တော့အကုန်လုံးကမရမတာဖြစ်ကုန်တာပေါ့ဗျာဒီထဲလည်းစိတ်ကဖြစ်နေတော့ကျွန်တော်ဒီမှာတကယ်တန်ဖိုးရှိတဲ့ကြောက်တယ်ဆိုလို့ရှိရင်လည်းနိုင်ငံတော်ကမရဘဲနဲ့လုံးလုံးမှုရှိတာနဲ့ပဲကိုပဲလိုလိုဒီပဲလိုလိုနဲ့တစ်ဖက်နိုင်ငံအကုန်ရောက်သွားတော့ပေါ့ဗျာအဲ့လိုတွေဖြစ်နေတော့ကျွန်တော်တို့ကဒါကြောင့်မို့လဲဥပဒေကိုအမြန်ဆုံးလုပ်တာဒါတော့မှကျွန်တော်တို့အရန်ကြပါတယ်တနည်းကြော်ကြပါတယ်ကျွန်တော်ဥပဒေလုပ်တာတော့မ
ှလက်ရှိဥပဒေမူကြမ်းထဲမှာကြောက်စိမ့်တူယူကွင်းအဆင့်ဆင့်ခွဲခြားတတ်မှတ်ထားပုံကိုလဲဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ
်ဥကြတော့ကျွန်တော်တို့ရဲ့အကျိုးတူရဲ့လို့တော့မရှိတော့ပေါ့ဗျာဥကကျွန်တော်ပြုထားတဲ့ဥပဒေကအလတ်စားရဲ့အသေးစားရဲ့လက်လုပ်လက်စားရဲ့၃မျိုးရှိတယ်ခုနာမည်ခေါ်ရမှာတော့အလတ်စားတူဖို့ထုတ်လုပ်မှုပေါ့နောက်တစ်ခုကအသေးစားထုတ်တူဖို့ထုတ်လုပ်မှုရဲ့နောက်လက်လုပ်လက်ဆိုင်ရတာပဲအလတ်စားကတော့9ဧကနဲ့3နဲ့နောက်အသေးစားကတော့3ဧကတစ်နှစ်ပေးထားတယ်ကျွန်တော်တို့နောက်ဟာတွေကတော့ကျွန်တော်တို့ကဒီနယ်ကိုလုတ်ပိုင်ခွင့်တနည်းနိုင်မှလုတ်ပါဆိုကျွန်တော်တို့အဲ့လိုရေးထားပေးတယ
်လုပ်ငန်းရှင်တွေအတွက်အဆင်ပြေအောင်တွင်းဝကွန်ကောက်တာကိုဖျက်သိမ်းပြီးတခြားအခွန်ကောက်ယူတာကိုလည်းရှော့ချဖို့ဒီဥပဒေမူကြားမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်ဒါအပြင်ကြောက်စိမ့်အချောတဲ့ထုတ်လို့ရောင်းချတဲ့နေရာမှာလဲပိုပြီးအဆင်ပြေအောင်ဥပဒေမူကြမ်းအသစ်မှာအဆိုးပြုထားတယ်လို့ဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြုတဲ့အထက်မှာဟိုတစ်ခုပါတော့ဗျာဟိုတုန်းကတော့နည်းနည်းခက်ခဲတာပေါ့ဥကြတော့ကျွန်တော်တို့ကကြောက်စိမ့်ကိုအချောတဲ့လုပ်မဲ့လုပ်ငန်းကိုကျွန်တော်ကတရားရခိုင်နှုန်းပြနိုင်ငံသားကိုနိုင်ငံသားယင်းနည်းမြုံနာကိုပေးထားတယ်တူးတာတော့မပေးဘူးတချို့ကြတော့အဲ့တူးနေတဲ့ကုမ္ပဏီနဲ့ပဲဖက်ဆက်အော်အချိုးတဲ့လုပ်ငန်းမဲ့လို့ဒုတိမို့နိုင်ငံတော်နဲ့ပဲဒုတိမို့ကြောင့်မြတ်ဌာနနဲ့ပဲပူးပေါင်းပြီးတော့မှ joint venture အနေနဲ့ပဲလုပ်လို့ပေါ့ဗျာအဲ့လိုမျိုးကျွန်တော်တို့ပေးထားတယ်
အရင်ရှိခဲ့တဲ့ဥပဒေအဟောင်းကိုပြင်ဆင်ပြီးအစ်စ်ပြန်လဲရေးဆွဲတာဟာပ ဖကန့်ဒေတာကတဘာဝပတ်ဝန်းကျင်ကိုရေရှည်ထိန်းသိမ်းနိုင်ရေးအတွက်ရည်ရွယ်ချက်ဖြစ်ကြောင်းဥက္ကမောင်မြင့်ကပြောပါတယ်
။ဗားစီမြေစက်နဲ့တဘာဝပတ်ဝန်းကျင်ထိန်းကျင်လို့ကျွန်တော်တို့ကလုပ်ရတာအဓိကကြောက်စိမ်းဆိုတာကကျွန်တော်တို့ကတကယ်တကယ်ကြတော့ဘုံမလို့ထုတ်လို့လည်းမရဘူး။ဥထုတ်နေတဲ့ဥစ္စာကလည်းကျွန်တော်တို့ဟိုလုံးကဆိုလို့ရှိရင်တလုံးရောင်းတာနဲ့အခုတကိုယ်တော်ရောင်းတာနဲ့တူနေတယ်။အခုကျွန်တော်ပြန်ပြောင်းရမှာပြောင်းပြန်ဖြစ်လာအောင်ပြန်လုပ်ရမှာတို့ကဟင်းရဲ့ကုစင်းရဲ့လို့တခါတည်းနင်းကခွာတူတူမှဘာကြောင့်လဲဆိုတော့ဒီလုပ်ငန်းရှင်တွေကတော့ကုမ္ပဏီတွေကတော့တို့ကတော့ငွေကြေးတတ်နိုင်တဲ့လူနောက်ပြီးတော့မှတချို့ကျတော့ငွေပြူလာလုပ်တဲ့လူတွေတချို့ကျတော့ဒီဥစ္စာဥစ္စာအပင်လို့တီးလာတဲ့အပင်မျိုးမှမဟုတ်ပဲဗျာ renewable မှာဖြစ်လာတဲ့ဥစ္စာဆိုတော့သူတို့ကပါတော့တူပြီးမှကိုရောင်ကြီးတွေစောက်စောက်ပြီးတော့မှအဲ့ဒီဟောတိမ်မှသတ်ချိန်ကျရင်ရှာရောင်းမယ်ဆိုတဲ့ပုံစံနဲ့လုပ်နေတော့ကျွန်တော်ခံလိုက်ရတာပေါ့ဗျာ
ဖကန်ဒေတာမှာရေမစေးကြောက်ကောက်သူတွေမကြခဏတိတ်ဆုံးမှုတွေဖြစ်ပေါ်နေတဲ့ကိစ္စနဲ့အဲ့ဒီလူတွေအကြားမွေးရဆေးဝါအလွန်ကျွံသုံးဆွဲနေတဲ့ကိစ္စကိုလည်းကိုင်းတွယ်ဖြည့်ရှင်းသွားဖို့စီစဉ်နေကြောင်းဥက္ကမောင်မြင့်ကပြောပါတယ
်ဒီအရေဦးနီးတွေကတော့ကျွန်တော်ရှိပါတယ်ဘာကြောင့်လဲဆိုတော့သူတို့စီမှာလည်းရေမစေးရလို့တော့ကျွန်တော်တို့ကသူတို့ကိုင်းတွယ်လို့မရဘူးဧတုအထက်မှာလဲပြင်မှုကျူးလွန်တဲ့လူတော့ဥပဒေအရကျွန်တော်တို့အေးယူလို့ရတာပေါ့ဗျာအေးယူလို့ရတယ်ဆိုသူတို့အထက်မှာလဲတရားမှာ50 60လောက်ကငွေစေးဆွဲတဲ့လူတွေဖြစ်တယ်တရားလူတွေကျွန်တော်ပြန်လဲပြူထုံရမှာဒီအတွက်လဲကျွန်တော်တို့ကသူတို့အတွက်လုတ်ကင်ခွင့်ပေးဖို့အတွက်ကိုကျွန်တော်စဉ်းစားပြီးတော့မှတပိုင်းတမိုင်းတို့ဒီအသေးစားတို့ကျွန်တော်တို့ပြန်လှူထားပေးတာနောက်သူတို့ကိုလဲကျွန်တော်တို့ကဒီ church တွေမှာလဲ Christian church တွေဘာလို့မှာလဲမိစတွေမှာတချို့ဓာရီကိုတော့ယင်စီတီကိုတော့သူတို့စိတ်တော်အရစိတ်လေလာရင်မှကောင်းကျင်တယ်ဆိုလို့ရှိရင်သူတို့ဒီမရှိကထောင်ကအေဂျီတင်းတို့ဘယ်တို့မှလည်းချက်ချောင်းတဲ့မှလည်းကျွန်တော်တို့မွေးစည်းဝါးတွေဖြတ်ပေးနေပါတယ်နောက်ပြီးတော့မှဒီမတုံးဆွဲအောင်လဲကျွန်တော်တို့ကပညာပေးတာတို့ဘာတို့ညာတို့လုပ်ကြတာပေါ့ဗျာဒီ NGO တွေဘာတွေနဲ့နောက်တစ်ခုကရောင်းတဲ့လူတွေဘာတွေလဲကျွန်တော်တို့ကတတ်နိုင်လောက်တော့သားတော့ဗျာဥရောတော့တော်တော်များများကတော့ဖြည်းဖြည်းရုပ်လေးလုတော့မယ်ဆိုတော့အကုန်တော့နည်းနည်းတော့တချို့ဆင်းပြေကုန်ကြပြီ
ဖကန်ဒေတာမှာလက်ရှိအခြေအနေအရမတည်ငြိမ်မှုတွေဖြစ်ပေါ်နေပေမဲ့လည်းနောက်တစ်ချိန်အေဂျင့်တည်ငြိမ်သွားရင်တော့တရားစတာတွေကိုခွဲဝေတုံးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြုထားတာလည်းကျွန်တော်တို့ကဘာကြောင့်လဲဆိုတော့ဒီမငြိမ်းချမ်းတဲ့ကာလမှာအကယ်၍ကျွန်တော်တို့ကဒီမိုကရေစီနဲ့ဖက်ဒရယ်ရလာပြီဖက်ဒရယ်ရလာပြီဆိုကျွန်တော်တို့အချင်းပြည်နယ်မှာကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းနိုင်ခွင့်ရှိရင်သူတို့အနေနဲ့လည်းအချိန်ကြရင်ကျွန်တော်အစိုးရအချင်းကဒီ power sharing တို့ resource sharing တို့လုပ်ရမယ်လုပ်ရတဲ့အချိန်မှာကျွန်တော်တို့ centralize ကြီးပဲလုပ်လို့မရဘူးအဲ့ချိန်မှာကျွန်တော် short ပေးရမယ် short ပေးတဲ့အချိန်မှာဒီတန်ရာဇာတ်ဆို resource ဆက်စီရယ်ကြံ့နေရဦးမှာအဲ့လိုကြံ့နေရအောင်လဲကျွန်တော်တို့ကနိုင်ငံက၃နှစ်ဆိုလို့မှထားထားတာညဉ့်ညဉ့်ရရင်တော့ဘာပဲဖြစ်ဖြစ်အချင်းပြည်နယ်မှာလဲအလုံးပြည်တော်စုဟုတ်စားပြီပေါ့ဗျာအလုံးအတူတူလှုပ်ရှားကြပေါ့ဗျာအဲ့ဒီအချိန်ကျမှလွတ်လွတ်လပ်လပ်အခုအချိန်လေးကတော့ကျွန်တော်တို့ကတော့မပွင့်မလင်းနေပဲနဲ့မလုံးချုံနေပဲနဲ့တူးနေတဲ့ကြောက်တရားလဲကြုံလဲမထိနိုင်ဘူးအဆူရလဲမရဘူးဒီထဲမှာလဲအခွန်ကောက်ကသူတို့ကတူးတဲ့လူတွေကပြရတာများတယ်ဟိုဘက်လဲပြရဒီဘက်လဲပြရဒီဘက်ကလဲအခွန်များဆိုတော့ပြုတ်ပြီးပဲရောက်ကုန်တာပဲလေအလုံးကဒီမှာအခွန်မဆောင်ကြပဲနဲ့သူတို့တိတ်တိတ်နဲ့အကုန်ရောက်ကုန်တယ
်ဒီဥပဒေတစ်ကိုအောက်တိုဘာဒါမှမဟုတ်နိုဝင်ဘာလောက်မှာအတီးပြုတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဥက္ကမောင်မြင့်ကပြောပါတယ်ဒီဥဒေမူကြောင်းကိုအတီးပြုတ်ပြင်းရင်တော့ဤဥပဒေအစ်စ်တွေဆက်လက်ထုတ်ပြန်သွားမယ်လို့သိရပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်းလာတဲ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ဖြန်အင်္ဂါနေ့ည9:00နာရီတိုက်လေလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနှာစင်ကြည့်အောင်ပါရှင်။
ရှိမှာခင်ဗျာပြီးခဲ့တဲ့သတင်းပတ်တွင်ကကြောက်တောင်းမြို့ကစောင်းအောင်တစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအစောင်းအောင်ကိုဖျက်ဆီးပစ်လိုက်ပါတယ်လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်ဆရာဖြစ်လာပါတယ်ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်မှာလဲဘလူးကင်တွင်နေပါသလဲတော်ရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်။လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ ဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနယ်ဖြစ်စီအတန်ဖိုင်နယ်ဖြစ်စီကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါခင်ဗျ။
ဒီ American အတန်ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်9နာရီအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်ဆိုင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ရေးပြောသမျှအစီအစဉ်ရဲ့အလဲပါ။လက်တွေ့အပြင်လောကနဲ့ကွန်ပျူတာဖန်တီးမှုတို့ကို smartphone လို AR app ရှိတဲ့ကြားခံပေါ်မှာပေါင်းစပ်ဖော်ပြနိုင်တဲ့ augmented reality နည်းပညာတီထွင်မှုရှေ့တိုင်းရောက်အောင်နည်းပညာကုမ္ပဏီတွေအပြိုင်တီထွင်နေကြပါတယ်။ကလေးတွေရဲ့ဖန်နီးညာတိုးတက်စေမဲ့ AR ဖန်နီးမှုတွေအပါအဝင် AR ဖန်နီးမှုသစ်တွေအကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ
်။ကွန်ပျူတာနဲ့တီထွင်ထားတဲ့ပုံရိပ်တွေကိုအပြည့်နေရာတွေမှာမြင်ရနိုင်အောင်ဖန်တီးထားတဲ့ Augmented Reality နည်းပညာကိုနည်းပညာကုမ္ပဏီကြီးတွေကအပြိုင်ဖန်တီးနေကြတဲ့အထက်မှာ Apple ကုမ္ပဏီလည်းပါလာပါတယ်။ Apple နည်းပညာသစ်တွေ software သစ်တွေကိုပွဲထုတ်မိတ်ဆက်တဲ့ Worldwide Developers Conference WWDC 17ဂျွန်လဇန်းတုန်းကကျင်းပတော့ AR Kit ဆိုတဲ့ Augmented Reality App ကိုမိတ်ဆက်ခဲ့ပါတယ်။ September လထဲမှာထွက်လာမဲ့ iOS 11မှာအဲ့ဒီ AR Kit ပါလာတော့မှာဖြစ်ပါတယ်။Apple CEO Tim Cook ကိုယ်တိုင်အသစ်ထွက်မဲ့ iPad နဲ့ AR Kit ကိုစမ်းသပ်ပြခဲ့တာပါ။iOS 11ထွက်လာခဲ့ရင်ဒီ software ဟာကမ္ဘာမှာအကြီးအကျယ်ဆုံး AR platform တစ်ခုညာရင်းချင်းဖြစ်လာလိမ့်မယ်လို့ Tim Cook ကပြောခဲ့တာပါဒီကနေ့နည်းပညာလောကမှာအပြိုင်ဆိုင်ဖန်တီးနေကြတဲ့ virtual reality VR augmented reality AR နည်းပညာတွေကို Apple ကလည်းအပြိုင်ဖန်တီးနိုင်တယ်ဆိုတာပြသလိုက်တာဖြစ်တယ်လို့ creative strategies ကနည်းပညာသုံးသပ်သူ Aerolina Millianci ကပြောပါတယ်
Despite Apple not being, you know, very vocal about AR and VR, they are
နည်းပညာလုပ်ငန်းလောကမှာ AR နဲ့ VR အကြောင်းကလူတိုင်းပြောနေကြတဲ့ခေတ်စားနေတဲ့နည်းပညာတွေပဲဖြစ်ပါတယ်။ Apple ကတော့ဒီနည်းပညာအကြောင်းနဲ့ပတ်သက်ရင်သိပြီးတော့ပြောခဲ့တာမျိုးမရှိပေမဲ့ AR နဲ့ VR နည်းပညာတွေအတွက်အဆင်သင့်ပဲဆိုတာပြသခဲ့ပါတယ်
။ခုလို Apple ကုမ္ပဏီက AR နည်းပညာဘိုင်းမှာထိတ်ဆုံးရောက်ဖို့ကြိုးစားနေတယ်လို့ Microsoft ကုမ္ပဏီကလည်းAR နည်းပညာသုံးမျက်မှန်တစ်မျိုးဖန်တီးထားပြီလို့ကြေညာထားပါတယ်။မျက်မှန်ရဲ့မှန်သားပေါ်မှာကွန်ပျူတာနဲ့ဖန်တီးထားတဲ့အချက်အလက်တွေပုံတွေကိုမြင်ရမယ့်အပြင်မျက်စိမှုံနေတဲ့သူတွေဆိုရင်မျက်စိပါဝါမှန်အောင်ပါလုပ်ပေးနိုင်တယ်လို့ဆိုပါတယ်။ Facebook ကလည်း AR နည်းပညာပိုင်းမှာရှေ့တန်းရောက်ဖို့ကြိုးစားနေပါတယ်။ကွန်ပျူတာနဲ့ဖန်တီးထားတဲ့ရုပ်ပုံတွေကိုလက်ကင်ဖုန်းကင်မရာကတဆင့်ပဲဖြစ်ဖြစ်အထူးတီထွင်ထားတဲ့မျက်မှန်တွေနဲ့ပဲဖြစ်ဖြစ်အပြင်လောကမှာတကယ်ရှိနေတဲ့အရာတွေပေါ်မှာမြင်ရအောင် augmented reality နည်းပညာကလှုပ်ပေးနိုင်ပါတယ်။ဥပမာအားဖြင့်ဘာမှမရှိတဲ့ဇပွဲတစ်ခုကို AR နည်းပညာသုံး smartphone camera ကပဲဖြစ်ဖြစ်မျက်မှန်တက်ပြီးပဲဖြစ်ဖြစ်ကြည့်လိုက်မယ်ဆိုရင်ကွန်ပျူတာနဲ့ဖန်တီးထားတဲ့ coffee ခွက်ပန်းအိုစသဖြင့် phone screen ပေါ်မှာမျက်မှန်ပေါ်မှာမြင်ရမှာဖြစ်ပါတယ်။ augmented reality နည်းပညာကလွန်ခဲ့တဲ့နှစ်ပေါင်းများစွာတည်းကရှိနေတာဖြစ်ပေမဲ့ Pokemon Go game ကြောင့်လူစိတ်ဝင်စားမှုများလာခဲ့တယ်လို့ပြောရင်မမှားနိုင်ပါဘူး Pokemon Go အောင်မြင်မှုရခဲ့ပြီးတဲ့နောက်မှာတော့နည်းပညာကုမ္ပဏီတွေက AR နည်းပညာကိုဂိမ်းအတွက်တည်းမဟုတ်ဘဲတခြားနေရာတွေမှာပါအသုံးချနိုင်ဖို့အပြိုင်တီထွင်လာကြပါတယ် Switzerland နိုင်ငံ Zurich မြို့ကနည်းပညာကုမ္ပဏီတစ်ခုကဆိုရင်ကလေးတွေရဲ့ဖန်တီးဉာဏ်ရည်တိုးတက်အောင်နည်းပညာသစ်နဲ့အယောင်ခြေတဲ့တီထွင်မှုတစ်ခုကိုစမ်းသပ်နေကြပါတယ်
With our app, you can color a character, and then looking through the iPad, this character comes alive with the same.
Cleaner ရဲ့အစောဆုံးဆောင်းမှုထဲမှာဆေးအောင်ခြေရာလည်းပါပါတယ်။ဆေးအောင်ခြေရာပူပြီးကောင်းအောင်လို့ augmented reality နည်းပညာနဲ့ဖန်တီးနိုင်ဖို့ကျွန်တော်တို့ကကြိုးစားနေတာပါ။ဆိုင်ပေါ်မှာရောင်စုံခြေထားတဲ့ကတ်တုန်းရုပ်လေးတွေကိုကျွန်တော်တို့ app ထည့်ထားတဲ့ iPad ပေါ်ကနေတဆင့်ကြည့်လိုက်လို့ရှိရင် iPad ပေါ်မှာအဲ့ဒီဆေးအောင်ဆုံးရုပ်လေးတွေအသက်ဝင်လှုပ်ရှားလာတာကိုတွေ့ရမှာဖြစ်ပါတယ်။
Game Technology Center ကအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဖာဘီယိုဇွန်ရှင်းပြတာပါသူတို့စမ်းသပ်ဖန်တီးနေတဲ့ AR နည်းပညာနဲ့ဆိုရင်စာရွက်ကိုလှည့်ပေးရင်လေ iPad မှာမြင်ရတဲ့ကတ်တုန်းရုပ်ကလေးတွေကလှည့်ပတ်လှုပ်ရှားပြပါတယ်အခုလိုကလေးတွေရဲ့အမြင်ပိုင်းကိုတိုးတက်စေဖို့တည်းမကအကြားပိုင်းမှာတိုးတက်စေဖို့အတွက်လည်း AR game တစ်မျိုးကိုသူတို့ဖန်တီးနေကြပါတယ်ကတ်တုန်းဇာတ်ကောင်လေးတွေတူရိယာပုံလေးတွေပါတဲ့ကပ်ပြားလေးတွေကိုသူတို့ AR app ရှိတဲ့ iPad ကင်မရာရှေ့ကိုချပြလိုက်တာနဲ့ဇက်ကောင်လေးတွေကစပြီးတချင်းဆိုပြတယ်လို့တရိယာတွေစတင်တီးခတ်ပြပါတယ်။ စကောင်ရုပ်ကလေးတွေတူရိယာမျိုးအစားပုံတွေပြောင်းတာနဲ့တချင်းတန်တွေပါလိုက်ပြီးပြောင်းသွားပါတယ်ကလေးတွေအနေနဲ့ကိုကြိုက်တဲ့တချင်းတန်တီးဝိုင်းတန်ကိုကွန်ပျူတာပေါ်မှာကိုကြိုက်တယ်လို့လွယ်လွယ်ဖန်တီးနိုင်ဖို့ဖြစ်ပါတယ်ဒီတီထွင်မှုတွေကို ETH Zurich သိပ္ပံနည်းပညာနဲ့အင်ဂျင်နီယာတက္ကသိုလ်ကဥဆောင်ပြီးတော့စမ်းသပ်တီထွင်နေတာပါ Augmented Reality ဟာဒီကမ္ဘာလုံးကစီးပွားရေးလုပ်ငန်းတိုင်းသုံးရတဲ့နည်းပညာတစ်ခုဖြစ်လာလိမ့်မယ်လို့ပါမောက်ခ Bob Sumner ကသုံးသပ်ပါတယ
် One of our focuses is on augmented creativity which is the concept of using augmented reality to enhance creative play.
ကျွန်တော်တို့အဓိကထားပြီးတော့လေ့လာဆန်းသပ်နေတာတစ်ခုက augmented reality သုံးပြီးဖန်တီးကစားဉာဏ်တိုးတက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုပါ augmented ဖန်တီးမှုဘိုင်းကိုကျွန်တော်တို့အထူးလေ့လာနေပါတယ်။ဒါပေမဲ့ဒီနည်းပညာနဲ့ပတ်သက်လို့ကြည်ကြည်ပြန့်ပြန့်ကြည့်မယ်ဆိုရင်တော့တကယ်ပါလုံးမှရှိသမျှစီးပွားရေးလုပ်ငန်းတိုင်းနီးပါးအသုံးပြုတဲ့နည်းပညာဖြစ်လာပါလိမ့်မယ်။
လက်တွေ့အပြင်လောကနဲ့ကွန်ပျူတာဖန်တီးမှုတို့ကို smartphone လို AR app ရှိတဲ့ကြားကန်ပေါ်မှာပေါင်းစပ်ဖော်ပြနိုင်တဲ့ augmented reality နည်းပညာဟာတရားကြ gain နှုန်းကွန်ပျူတာဖန်တီးကဘာတဲ့ရောက်သွားသလိုအတွေ့အကြုံပေးနိုင်တဲ့ virtual reality နည်းပညာထက်ကိုကျော်တက်သွားလိမ့်မယ်လို့နည်းပညာကျွမ်းကျင်သူတယောက်ရဲ့သုံးသပ်ချက်ကိုတော့ Forbes Magazine ရဲ့နည်းပညာဆောင်းပါးထဲမှာဖော်ပြထားပါတယ် General Electric, Boeing, Tesla စတဲ့လုပ်ငန်းကြီးတွေမှာဆိုရင် AR နည်းပညာကိုသူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်စတင်သုံးနေကြပါပြီ Augmented reality နည်းပညာကိုလုပ်ငန်းကြီးတွေမှာမှမဟုတ်ဘဲအားလုံးကြည်ကြည်ပြန့်ပြန့်သုံးလာကြဖို့ဆိုရင်လူတိုင်းသုံးနိုင်တဲ့အခြေအနေရောက်ဖို့နဲ့သုံးချင်တဲ့ဖန်တီးမှုမျိုးဖြစ်ဖို့အရေးကြီးတယ်လို့နည်းပညာကျွမ်းကျင်သူတွေကထောက်ပြကြပါတယ်ရှင
်။မဆူမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blog ကရေးပြောသမျှအစီအစဉ်ဖြစ်ပါတယ်။ PO မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကမှာလှက်တလောဖြစ်ပျက်နေတဲ့သတင်းတိုးတိုးထွားတွေကိုကုကျော်အောင်လင်းကစူးစီးတင်ဆက်ထားပါရရှင
်လက်ဝိလောကမှာမျိုးသားလက်ဝိမျိုးသမီးလက်ဝိဆိုပြီးတော့ဆင်လာအဖြစ်ရှိပါတယ်အခုတော့ခေါင်းစဉ်အစ်စ်တစ်ခုကိုထပ်ပြီးတော့တိုးရမယ့်အခြေအနေရောက်နေပါတယ်။ထိုင်းနိုင်ငံကလိန်ပြောင်းထားတဲ့မွေထိုင်းလက်ဝိသမားတို့ကတော့ဗန်ကောက်မြို့တော်လက်ဝိကျိုးဝိုင်းတွေမှာအောင်မြင်နေပါတယ်။အသက်21နှစ်အရွယ်ဆမ်လော့စ်ပရိုချာရွန်ဟာအသက်7နှစ်ကလေးကလက်ဝိထိုးလာတာပါ။အဲ့ဒီအရွယ်လေးကပဲမိန်းကလေးဆန်ဆန်နေခဲ့တာပါ။အခုတော့သူ့ရဲ့နာမည်က Rose နှင်းစီလို့တွင်နေပါပြီ။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာသူ့ဦးလေးလက်ဝိသမားစီကနေလက်ဝိပညာကိုသင်ယူခဲ့ပါတယ်။သူထိုးခဲ့တဲ့ပွဲပေါင်း300လောက်မှာ150လောက်ကသူအနိုင်ရပါတယ်။အဲ့ထဲမှာပွဲ30ကိုအလဲထိုးနိုင်ခဲ့ပြီးတဲ့နောက်ဗန်ကောက်မြို့တော်ကထိတ်တန်းလက်ဝိစင်မြင့်မှာတက်ပြီးတော့ထိုးနိုင်တဲ့အဆင့်အထိနှင်းစီရောက်လာတာပါ။တချို့လက်ဝိသမားတွေကတော့နှင်းစီနဲ့ရှင်ပြိုင်ထိုးတက်ဖို့ညင်းပါတယ်။အကြောင်းကတော့နှင်းစီနဲ့ထိုးလို့သူတို့ရှုံးရင်ရှက်ဖို့ကောင်းတယ်လို့ယူဆကြလို့ပါ။တကယ်တော့မွေထိုင်းလက်ဝိလောကမှာနှင်းစီကပထမဦးဆုံးလိန်ပြောင်းထားတဲ့လက်ဝိသမားမဟုတ်ပါဘူး။သူ့ရဲ့အရင် beautiful boxer ဆိုပြီးတော့ရုပ်ရှင်တောင်ရိုက်ခဲ့မှုတဲ့သူတူလည်းရှိပါတယ်။လိန်ပြောင်းထားလို့အားနည်းသူအဖြစ်သတ်မှတ်လို့မရနိုင်ဘူးဆိုတာကိုနှင်းစီကလက်ဝဲကျိုးဝိုင်းတဲ့ကနေသက်သေပြနေပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးကတကဘာလုံးစောင့်ကြည့်နေရတဲ့ဆက်ဆံရေးတစ်ခုပါ။မော်စကိုနဲ့ဝါရှင်တန်ဆိုတာကတဲ့တာထက်မတဲ့တာကများပါတယ်။အခုတော့မော်စကိုမြို့တော်ရဲ့အမတ်တရလက်ဆောင်ပစ္စည်းအရောင်းဆိုင်တွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုံကလူကြိုက်များနေပါတယ်။ရုရှားရိုးရာအယုတ်ကလေးတွေကကဘာလက်ခီးတဲ့တွေအကြိုက်အမှတ်တရလက်ဆောင်ပစ္စည်းတွေပါအရင်ဆိုဗီယက်ယူနီယံပြိုကွဲကာနီကာလတွေမှာတော့ကွန်မြူနစ်ပါတီခေါင်းဆောင်တွေရဲ့ပုံတွေအယောင်းတွက်ခဲ့ပါတယ်အခုလောလောဆယ်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတထရမ့်တို့ရဲ့ပုံတွေကခက်ဆားနေတာပါသမ္မတထရမ့်ရဲ့အယုတ်အောက်မှာအရင်အမေရိကန်သမ္မတဟောင်းတွေရဲ့ပုံတွေလည်းတွေ့ရမှာပါအမေရိကန်နဲ့ရုရှားဆက်ဆံရေးဘလောက်ကောင်းတယ်ဆိုတာလောလောဆယ်ပြောဖို့ခက်နေသေးပေမဲ့သမ္မတထရမ့်ရဲ့အယုတ်ကလေးတွေကတော့ရုရှားမှာရောင်းကောင်းနေတာသိကြပါတယ်ပန်ဒါဝဝင်ဆိုတာတရုတ်နိုင်ငံကိုကိုစားပြုတဲ့အထိမ့်မှတ်တစ်ခုပါအစာစားတဲ့တူကအစခြေညက်ဖနှက်အစုံပန်ဒါဝဝင်ပုံလေးတွေကိုတရုတ်ပြည်မှာသုံးတတ်ကြပါတယ်တရုတ်စွမ်းအင်ကုမ္ပဏီတစ်ခုကလည်းနေအောင်ကြီးစွမ်းအင်3ဆိုလာပြားတွေကိုပန်ဒါဝဝင်ပုံပေါက်အောင်ပုံဖော်ပြီးတော့လုပ်ငန်းကိုတည်ဆောက်ထားပါတယ်တရုတ်နိုင်ငံမြောက်ပိုင်းရှန်စီပြည်နယ်မှာ အဲ့ဒီဆိုလာစွမ်းအင်လုပ်ငန်းနှစ်ခုတည်ထောင်ထားပါတယ်ဒီဆိုလာလုပ်ငန်းနှစ်ခုကနေပြီးတော့လျှက်စစ်မီဂါဝတ်100ထုတ်ပေးနိုင်ပြီးအင်ဂျင်ပေါင်း1000ကျော်ကိုနှစ်စဉ်လျှက်စစ်တအားဖြန့်ဖြူးပေးနိုင်ပါတယ်ဒီလုပ်ငန်းကထွက်လာတဲ့လျှက်စစ်တအားတွေကြောင့်ကြော်မီးသွေးတန်ချိန်1000ကျော်အသုံးပြုမှုကိုလည်းအစားထိုးနိုင်မှာဖြစ်ပါတယ်အခုမြင်နေရတာကဘောလိဝုဒ်အိန္ဒိယရုပ်ရှင်ဇာတ်ဝင်ငန်းတစ်ခုလို့ထင်ရင်မှားပါလိမ့်မယ်တို့သမီးလောင်းအမီရှာဘတ်ဝက်ကသူ့ရဲ့မင်္ဂလာဆောင်အတွက်ပြင်ဆင်နေတာပါ။ဩစတြေးလျနုပညာရှင်စီယာရဲ့သချင်းတစ်ပုဒ်နဲ့အမီရှာတို့အဖွဲ့ကနေကြတဲ့ဗီဒီယိုကိုအင်တာနက်လူမှုကွန်ရက်မှာမေလာတုန်းကတင်ထားခဲ့တာ။အခုအားပေးသူပေါင်း800000ကျော်နေပါပြီ။ဒီနေ့ခေတ်အိန္ဒိယမင်္ဂလာဆောင်တွေအကြီးအကျယ်ပြောင်းလဲလာနေပြီဆိုတာအမီရှာရဲ့ဗီဒီယိုကိုကြည့်တာနဲ့သိတာနေပါပြီ။အရင်ကလိုအချက်ကြောက်ကြီးတတ်တဲ့တို့သမီးလောင်းတွေမဟုတ်ကြတော့ပါဘူး။ရိုးရာလန်းကိုအပြည့်အဝမလိုက်ကြတော့ပါဘူး။အမီရှာတို့အဖွဲ့ကနေကြတဲ့ဗီဒီယိုကိုသဘောကျပြီးတော့အင်တာနက်ထဲမှာမှတ်ချက်ပေးကြတာတွေလည်းမနှဲပါဘူးတချို့ကဒီသူတို့သမီးလောင်းရဲ့ရောက်ခမကတော့ဒီဗီဒီယိုကိုကြည့်ပြီးနှလုံးခုန်ရက်သွားနိုင်တယ်လို့မှတ်ချက်ပေးကြပါတယ်အမီရှာရဲ့ရောက်ခမကတော့သူ့ချွေးမရဲ့ဗီဒီယိုလူကြိုက်များနေတာကိုကြည့်ပြီးသဘောကျနေတာပါဒီနေ့ခေတ်အိန္ဒိယမင်္ဂလာဆောင်တွေမှာဗီဒီယိုရိုက်ကူးမှုတစ်ခုတည်းမှာကိုပဲငွေတွေကိုပုံအော့သုံးပြီးတော့ကောင်းတဲ့ကောင်းအောင်လှုပ်လာနေကြပါပြီသူတို့သမီးနဲ့သူတို့သားတွေလည်းရုပ်ရှင်မင်းသားမင်းသမီးတွေလိုတရုပ်ဆောင်နေကြပါပြီအပိရေပိတ္တတွေကလည်းတိမ့်နဲ့တန်းနဲ့ချီပြီးတော့ရှိလာနေပါပြီ။မင်္ဂလာဆောင်ဖန်တီးမှုနဲ့ရုပ်ရှင်ဖန်တီးမှုဟာအတူတူနှီးပါဖြစ်လာနေပါပြီ။ပို့ပြီးတော့ပျော်စရာကောင်းလာနေပြီပေါ့ခင်ဗျာ
။ဒီတက်တဲ့အောင်တင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောင်းညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတင်းလောင်းကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yeah. All have my own yeah. Painted on the side and bright red. It's gonna stay bright.
Comes the crazy fan. Up in my face. Oh no. Security. တက်တန်ရောင်တင်းလွှာအစီအစဉ်ကိုကိုကျော်အောင်လွင်ကစူးစီးတင်ပြတော်တာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဦးအင်မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်ဆင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါ။ခုတစ်ပတ်မှာတော့မနှင်းကြော့ဝေရဲ့ယုံကြည်ရကိုနာဆင်ကြားမှာဖြစ်ပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။မဘဝမှာတမိုးထားတဲ့အရာတွေကတော့ခြင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ခြင်းမြတ်တာရှိမှသာအမုန်းမပါရင်လည်းဒီပါအချင်းချင်းတိခန့်နိုင်တယ်၊နားလည်နိုင်မှာပါ။အဲ့ဒါမှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ဒီမရဲ့အခြေခံယူဆချက်တွေပါ။နောက်ထပ်ဒီမှာစဉ်းစားမိတာတစ်ခုကတော့ကျမတို့ဖွဲ့စည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးအခွင့်အမ်းတွေရှိတဲ့လေကျမယုံကြည်မိပါတယ်အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာမျိုးအောက်ထင်းကြီးကတောင်းမထားတဲ့ဟိုတောင်းနေအရွယ်ကလေးငယ်တွေအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျမမြင်ပါတယ်နောက်ထပ်ကျမပြောချင်တာကတော့အချိန်ဟာငွေဖြစ်ပါတယ်ပြီးတော့အချိန်ဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဈေးနဲ့နေအများပြည်သူလူထုက
ီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်တော့ဒီလူများပြည်သူကရိုးရိုးစင်မင်းကြီးမပြန်လို့လားမဟုတ်ပါဘူးဘာလို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲ့တော့နိုင်ငံတော်ဘယ်နေရာနေပြီးတော့အများပြည်သူအတွက်ငွေစုရုံတွေမကဘူးပေါ့နော်ငွေထုတ်ကြည့်တဲ့အစီအစဉ်လေးတွေရှိနေသလိုရှိရင်ဒါကိုလည်းသူတို့ရအလွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေအခက်အခဲတွေပြေလည်သွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်နောက်တစ်ခုကျွန်မပြောချင်တာကအရင်ဖြစ်တော့ဆီလို့ရှိရင်အဲကျွန်တော်တို့မိသားစုလက်ထက်တော့ပေါ့နော်ဒီအစိုးရဝန်ထမ်းတွေလာကြဟာရွှေတစ်ချက်သား၂ချက်သားနဲ့ညီညာရဲ့လာကြတွေရခဲ့ကြပါတယ်အခုချိန်မှာတော့ကျွန်တော်တို့ဒီမှာရှိနေဝန်ထမ်းတွေလာကြရွှေငါးမှုသားနဲ့ညီညာရဲ့ဝန်ကြီးတော်မရှိကြပါဘူးအဲ့တော့သူတို့ဒီမှာဝန်ထမ်းတွေရဲ့အကျင့်ပြဆဆောင်းမှုကိုပြောတော့မယ်ဆိုလို့ရှိရင်သူတို့ရဲ့ဝန်ကြီးလဲပါခြင်းဟာလည်းအကြောင်းတရားဖြစ်နေတဲ့အကြောင်းမလို့ဒီလိုဖြစ်ညီညာပြန်နိုင်ဖို့ဆိုတာဟာသူတို့ရဲ့ဝန်ကြီးဟာလုံးလောက်တဲ့အနေထားလည်းဖြစ်ရပါမယ်ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့စဲနှစ်လုံးလို့တောင်မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းတွေရဲ့အနေထားဟာအိမ်တလုံးဝင်နိုင်လို့အနေထားမရှိပါဘူးအဲ့တော့အိမ်ချမ်းမြေကြီးလုံးတွေညက်တက်နေခြင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်အခြားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့အထက်ရမှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးကျွန်မမြင်ပါတယ်ရှင်
ဘတ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့17:00အထိလိုင်းတိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြမ်းရှင်နေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမတင်ရထိုက်ကပြောပြပေးပါဦး။
ရုရှားနိုင်ငံတွင်ကအမေရိကန်တန်ဝန်ထမ်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ဆိုရကိုပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်ဆက်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကတန်ခတ်ပိတ်ဆို့မှုသစ်တွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့ခုလိုဆောင်ရွက်တာပါ။ရုရှားအစိုးရဘက်ကအမေရိကန်အပေါ်နောက်ထပ်လက်တုံ့ပြန်ဆောင်ရွက်နိုင်ပေမယ့်အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်။အမေရိကန်မရိန်းတပ်ဖွဲ့ကအငိမ့်စားဗိုလ်ချုပ်ကြီးဂျွန်ကယ်လီဒီကနေ့တင်းနှင်းလာနေမှာအမေရိကန်သမ္မတအင်ပြူရောအရာရှိချုပ်အဖြစ်ကျန်းသစ်စာချိန်ဆိုပါတယ်အင်ပြူရောအရာရှိချုပ်အဖြစ်ကနေရင်းစ်ဖီရီဘူးနှုတ်ထွက်သွားပြီးတဲ့နောက်မှာအသက်68နှစ်အရွယ်အမိမြေလုံချုပ်ရေးဝန်ကြီးဂျွန်ကယ်လီကိုအစာတိုခန့်အပ်တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပစ်ပဒိန်တက်ဒုံးကျည်စမ်းသပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်ဂျပန်စံတော်ချိန်တနင်္လာနေ့မနက်ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနအိနီးပါးကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်ဂျပန်တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့ချင်းချောက်မှုဖြစ်တဲ့ဆိုတာကိုနှစ်နိုင်ငံကောင်းဆောင်နေသဘောတူခဲ့ကြပြီးတန်တမာရေးအရာရောစီးပွားရေးအရာပါပိုပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ပြူရောကထုတ်ပြန်ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဆွဲမဲ့တိုင်းဖြူပြည်ပြည်လွှတ်တော်ဖွဲ့စည်းရေးမနစ်တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတကပြောဆိုလိုက်ပါတယ်ရှင်
။တရင်အချင်းချုပ်ကမှတင်ငင်ထက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zonyak ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီထိလိုင်းတိုမီတာ30 40 48 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းမှာသရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America,
Washington.